တော်ဒါရှင်များရှင်မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေတထောင်ကျော်ရှိနေပြီးအသက်အရွယ်ကြီးရင်သူနဲ့ယောဂဝေဒနာခံစားနေကြတဲ့သူတွေကိုအာဏာပိုင်တွေအနေနဲ့အများဆုံးပြန်လွှတ်ပေးဖို့နဲ့စာနာထောက်ထားမှုပြသဖို့နိုင်ငံတကာလူ့အဖွဲ့အစည်းတွေကအမြဲတစေတိုက်တွန်းခဲ့ကြတဲ့ကြားကပဲနိုင်ငံရေးအကျဉ်းသားတွေအကျဉ်းဆောင်ထဲမှာတည်ဆုံးခဲ့တာ80နီးပါးရှိသွားပါပြီ။အခုတခါလေပူတာဟူအကျဉ်းဆောင်မှာနိုင်ငံရေးအကျဉ်းသားကိုခင်မောင်လင်းဟာအသက်38နှစ်အရွယ်မှာယောဂါနဲ့ကွယ်လွန်သွားခဲ့ရပါပြန်ပါပြီ။သူကွယ်လွန်မှုနဲ့ပတ်သက်လို့ VOA မြန်မာပိုင်းဌာနထိုင်းခြေစိုက်သတင်းတောက်ဒေါ်အေးအေးမာကမိသားစုဝင်တဦးနဲ့ဆက်သွယ်မေးမြန်းပြီးအခုလိုသတင်းပေးပို့ထားပါတယ်ရှင်
။သတင်းများရှင်။ပူတာဟူအကျဉ်းဆောင်မှာအကျဉ်းကျနေတဲ့နိုင်ငံရေးအကျဉ်းသားကိုခင်မောင်လင်းဟာလက်ကောင်းကနေသွေးကျတဲ့ယောဂါနဲ့ဇန်နဝါရီလ17ရက်နေ့ကကွယ်လွန်သွားခဲ့ရပါတယ်။မိသားစုရဲ့ပြောကြားချက်အရစေကုသခွင့်မရရှိတာကြောင့်လို့ဆိုပါတယ်။ညီမဖြစ်သူမတ်စုကိုဗီယိုရီကဆက်သွယ်မေးမြန်းစင်မှာအခုလိုပြောပြခဲ့ပါတယ်
။ဒီကောင်းယောဂအစီအမဆီယာမ69ယောဂမသိတဲ့ယောဂပဲဒီယောဂကြောင့်သိကြတာကိုသူကပြစ်ထားတယ်လေ။စေကုသခွင့်မရဘူး။စေလုံးလောက်ဆိုလည်းမရဘူး။ခေါင်းထဲမှာအများကြီးအော်ဖြစ်နေရတဲ့ဒီဝေဒနာအတွက်ပေါ့နော်။အေးကသူစေစာနဲ့ပြေးတဲ့စာတွေပါရင်အိမ်ကိုတော့မရောက်ဘူး။စေတာမှပါတဲ့စာတို့ကြီးအိမ်ကိုရောက်လာ။အမေမေတော်တဲ့အခါမျိုးမှာတော့ဆေးကိုလုံးလုံးလောက်ဆူသုံးရမှာပေါ့နော်။ဒီနေ့အချိန်မှာတော့ဆေးရမရတဲ့ခါရတဲ့ခါနဲ့အစီအစီပေးရတယ်လူသားနဲ့ဆေးရှိနေသုံးပေးတယ်။ရှိရင်တော့အဲ့လိုပဲအော်ဖစ်ကြီးဆန်လာနေရပေါ့။အစီအစာကရံကောင်းနဲ့အပြင်းထန်တယ်ဒီဘက်လိုတိုက်ကျွမ်းလာပဲလေ။တိုက်ကျွမ်းနေရင်ပြောနေရင်ကြတဲ့ကအဲ့ဒီလိုဒီနေ့ဖြစ်လာမှဆိုကျွန်မကချုပ်တင်နေလာပြီလားလို့ဆိုဒီလေရောယောဂကြောင့်ပြောမယ်။အသက်ဆုံးဆုံးမှုဖြစ်သွားတာလားလို့ဆိုအားလည်းနည်းနေတယ်။ကိုရရဘယ်လိုမှအစာလုံးဝမဝင်တော့ဘူး။အောက်ပိုင်းကချိသွားပြီ။ဒီလိုလေစားတဲ့အစားစားတွေအကုန်လုံးပြန်အန်ထွက်တယ်အဲ့လိုကြိုက်ခဲတဲ့ဝေဒနာကြောင့်အော်ဟစ်နေရတယ်ပေါ့နော်
ကိုခမောင်လင်းဟာစက်တန်းဆေးလို့သိဆိုရတာမဟုတ်တဲ့မိသားစုဝင်နေအနေနဲ့စိတ်မကောင်းဖြစ်မိကြောင်းကိုလည်းအခုလိုပြောပြသွားခဲ့ပါတယ
်ကျမတို့မိသားစုတွေအနေနဲ့အရန်ခံစားရတော့အဖေဆုံးသွားတော့အဖေကအကိုခံသွားတဲ့အချိန်မှာအဖေကပက်လက်လေးအဲ့ဒီမှာအဲ့လောက်မခံစားဘူးဆိုတော့အဖေကကျမတို့အချိန်တွေပက်လက်ပဲကျမတို့ကြွေးမွေးပြီးဆုံးသွားတာကြာအကိုဖြစ်တဲ့အချိန်မှာကျမတို့အရန်ခံစားဘာကြောင့်လဲဆိုတော့ကျမတို့စိတ်ကူးစားကိုလည်းမရဘူးကိုရှိမှလည်းဘယ်လိုမလဲသူနောက်ဆုံးဖြတ်တဲ့အချိန်မှာကျမတို့မမြင်ရရဘူးနော်ပြီးတော့လေသက်တမ်းစီးတို့ကန်ကုန်တာမျိုးမဟုတ်ဘဲနဲ့ဇုံတူဦးရဲ့ပြောကားကြောင့်အသက်ဆုံးချောင်းရမှာတော့မှာကျမလိုမျိုးရှိရင်မကောင်းဘူးနော
်နိုင်ငံရေးအကျဉ်းသားဖြစ်သူကိုခမောင်လင်းအခုလိုကွယ်လွန်သွားခဲ့ရတာနဲ့ပတ်သက်ပြီးမိသားစုဝင်နေအနေနဲ့ဘာတွေများပြောကြားချင်ပါလဲလို့မေးတဲ့အခါမှာတော့
ကျမတို့အကုန်ကဲ့သို့တပည့်မိသားစုမှမဖြစ်ပါစေလို့ကျမအငြင်းစုတောင်းနေမှာဒါကြောင့်လို့ကျမတို့ခံစားရတာဖြစ်ဒီတော့ခုလိုပြောချင်ရလဲတုံတုံမော်လဲကျမတို့ကိုယ်တည်းဘယ်ရလဲမျိုးမကျမမမြော်နေမှာလောင်လောင်ဖြစ်လာမဲ့နိုင်ငံရေးသမားတွေခံစားနေတဲ့စဉ်းစားတွေအတွက်ကျမဒီနေ့လည်းပြောပါရစေကုသခွင့်နဲ့အနေလုံးပေးရအောင်နော်တပတ်ကတိုက်တွန်းနေကြလို့လဲကျင်းတော်လည်းမဆုံးချုံရတာအယောက်80ကျော်ပြီလို့ကျမကြားရပါတယ်ကုလို့ရှိတယ်ခင်ဗျာကျမတို့ဟာဆုံးချုံရလို့ကျမတို့ပါမယ်ရေဘူးကအားဖြင့်အတားလဲပေါ့နော်ပြောမယ်ဆိုလို့ရှိရင်ဆုံးချုံတယ်လို့ကြည့်လိုက်တာပဲပေါ့နော်တကယ်တော့ကျမတို့မဆုံးဆုံးပါဘူးကျမတို့နိုင်နေဒါဘယ်လိုလဲဆိုတော့ကျမတို့ကတည်နိုင်ငံရေးသမားဖြစ်ပြီးကျမတို့ကနိုင်ငံရေးအနာဘိုင်လေးဘာကြောင့်နိုင်ငံရေးအနာဘိုင်လေးဒီနေ့ချင်းကျမကိုပြန်လို့ပေးရဟာအနာဘိုင်လေးကျမတို့ကနောက်ဆုံးဆက်သက်ပြီးနိုင်ငံလာပါပါပဲအခုမှလည်းဒီတရားလေးကိုဖေးရမှမဖိုက်ဆိုင်မအောင
်1998ခုနှစ်နှစ်စပိုင်းကနေထိမ့်သိမ့်ခံရတဲ့ကိုခင်မောင်လင်းဟာဒီမိုကရေစီပါတီဝင်တယောက်ဖြစ်ခဲ့ပြီးဖန်စီထိမ့်သိမ့်ခံရခြင်းကပုံမှန်18ပုံမှန်124ကကြီးတရားမဝင်ပုံနှိပ်ဖြန့်ဝင်မှုနိုင်ငံတော်အကြီးအကဲတွေကိုဂုံးတိတ်ခါညှိနှိုင်းအောင်ပုံကတ်တော်လှန်မှုတွေနဲ့အရေးယူခံရပါတယ်ကိုခင်မောင်လင်းဟာအင်းစိန်ထောင်နဲ့ကလေးထောင်မှာ၄နှစ်ဇိုက်ကောထောင်မှာ9လပူတာအုပ်ထောင်မှာ3နှစ်နေထိုင်သွားခဲ့ရပါတယ်ကိုခင်မောင်လင်းနဲ့ပတ်သက်ပြီးထိုင်းမြန်မာနယ်စပ်အခြေစိုက်နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအတင်းကတွေ့ရမှုကိုတိတ်နိုင်ကလည်းအခုလိုပြောဆိုသွားခဲ့ပါတယ
်။ပူတာဟူကျေးတော်ရောက်တဲ့အချိန်မှာသူ့ရဲ့ဒီကျမကြီးကအတော်ကိုချုပ်ကျက်လာတယ်။ဆိုတော့အဲ့လိုခံစားခဲ့တဲ့အချိန်မှာသူ့မိခင်ကနေပြီးတော့ ICRC ကိုအကြောင်းကြားတယ်၊ထောင်အားနာပဲလည်းအကြောင်းကြားတယ်၊ထောင်အားယူလည်းအကြောင်းကြားတယ်။ဒီလိုဖြစ်နေတဲ့ပြည်ပမှာစေဝါခုဒခွေပေးပါသူ့အင်းနဲ့နေတဲ့ထောင်ပို့ပေးပါပြီးတော့အခြေခြေကိုတောက်ဆုပ်ခဲ့တယ်။သူ့ဝင်မဲ့တော့ခွင့်ပြုခဲ့ဘူး။
ကိုခမောင်လင်းကိုဇန်နဝါရီလ12ရက်နေ့မှာပူတာဟူအကျဉ်းထောင်မှာပဲတကြုံမယ်လို့သိရပါတယ်ရှင်။